ဒီလိုဆိုရင်တို့ကဝိထုယုတ်6ပါးကိုနားလည်ပြီ။အဲ့ဒီဝိထုယုတ်6ပါးကိုဘယ်စိတ်တွေမိကြတယ်လဲ။သက္ခုဝိထုကိုဘယ်စိတ်ကမိတယ်လဲ။သောတဝိထုကိုဘယ်စိတ်ကမိတယ်လဲပေါ့။ဒါတော့လွယ်တယ်တို့က။သက္ခုဝိထုကိုသက္ခုဝိညာဉ်2ပါးကမိမယ်။သောတဝိထုကိုသောတဝိညာဉ်တွေကမိမယ်။ကာနဝိထုကိုကာနဝိညာဉ်တွေကမိမယ်ဇိံဝဝိထုကိုဇိံဝဝိညာဉ်တွေကမိမယ်ကာယဝိထုကိုကာယဝိညာဉ်တွေကမိမယ်ပေါ့အဲ့တော့ဘယ်လောက်ကြံသွားလဲဆိုရင်ဒွိ30ကုန်သွားပြီကွာစိတ်89ပါရှိတယ်စိတ်89ပါရှိတဲ့ထဲမှာဒီသတ္တခါစီကာကသူ့ဝိညာဉ်နဲ့သူ့ဝိထုနဲ့ပဲဆိုရင်ဝိထု5မျိုးပေါ့သက္ကုဝိတုသောတာဝိတုကာနဝိတုဇေမဝိတုကာယဝိတုဆိုတဲ့အဲ့ဒီဝိတု၅မျိုးပင်စဝိတုလို့ခေါ်လိုက်မယ်ပင်စဝိတုကိုမိတာပင်စဝိညာဉ်ဒါဟာရိုးရိုးလေးပဲရှင်းသွားပြီဘာမှမခက်ခဲတော့ဆိုလို့ချင်းရင်စိတ်89ထဲမှာဒွေ30ဖယ်ထုတ်လိုက်လို့ရှင်ရင်နောက်ထပ်90နဲ့မှ9ပါးကျန်တယ်အဲ့ဒီ89ပါးဟာအရူပဝိပဿိတ်4ပါးကိုနှုတ်လိုက်89ပါးတဲ့အရူပဝိပဿိတ်4ပါးကိုနှုတ်လိုက်လို့ရှင်ရင်85ပါးကျန်တယ်အဲ့ဒီ85ပါးကဟရိယဝိထုမှာမိတယ်ဟိုအရူပဝိပဿိတ်ကဘယ်ဝိထုကိုမှမမိဘူးဝိထုဝိမုတ်လို့ခေါ်တာပေါ့ဝိမုတ်ဆိုတာကလွတ်တာဝိထုတွေနဲ့လွတ်နေတယ်ဒါကြောင့်အရူပဝိပဿိတ်4ပါးဟာဝိထုဝိမုတ်ဖြစ်တယ်ကျန်တဲ့85ပါးကဟရိယဝိထုမှာမိတယ်ဒါပါပဲဝိထုသင်္ခါဟဒါလေးကိုသဘောပေါက်လို့ရှိရင်ကျန်တဲ့ဟာဒီအနေနဲ့အကျယ်ချဲ့သွားမယ်ဒီအနေနဲ့ခွဲထွက်သွားပြီးတော့နောက်ထပ်တိမတ်เสียဖြားဖြားအနေနဲ့နားလည်ဖို့လိုတာပေါ့အဓိကကတော့ဒါတော့မှတ်ထားနိုင်ရမယ်နောက်ပိုင်းမှာအမြဲမိတာရံခါမိတာတွေလည်းရှိတယ်အဲ့တော့နံပါတ်1အနေနဲ့ကိုကစိတ်89ကိုအရင်ဆုံးချလိုက်120တိတိမလို့ဒီကောင်နေကဟို120ချရင်လည်းလွယ်တယ်လောကုတ္တရာအကျင့်နေရာမှာအခြေထည့်လဲရုံပဲလေဘာမှမခက်ပါဘူးသူကဟာရရကိုမိတာပါပဲအဲ့တော့ပင်စဝိညာဉ်ဟာသူမဟုတ်ဒွိ30ဟာသူ့ရဲ့ပင်စဝိထုကိုတက်ဆိုင်ရာအတီးတီးမိကြတယ်ဒွိ30ကိုနှုတ်လိုက်ရင်89မှာ89ကျန်မယ်အရူပဝိပဿိတ်4ဟာဝိတုဝိမုတ်ဆိုတဲ့ဘယ်ဝိတုကမှမမီတဲ့စိတ်ဖြစ်တယ်။ဒါဆိုလို့ရှိရင်85ကျန်သေးတယ်။အဲ့ဒီ85စလုံးဟာဟရိယဝိတုကိုမှီတယ်။ဒီလိုသဘောပေါက်လိုက်တာနဲ့ဒီဝိတုသင်္ခါဟာကရှေ့ပိုင်းမှာလုံလောက်သွားပြီ။